สุบุสนาจามุเรจ้าเจตันจักขันเนียดูแต่ท่องต้องอย่างสักเช้าอย่างกูนอกจากเจ็บมือท่านมันจูหลงยังอะไรเจตันเป็นยาคู่เจ้าสิเนี่ยเจตันโน่เนี่ยปองบีจักขันยังไม่สุดเลยตั้งแต่เช็ดเนี่ยลุงยังฉันตาคนผิวเลยสุบีสิ่งของสิโอกระทะปุ๊บจะมุ่งมีอย่างไรงาจินยาเจ้าทบยังไงบ้างเลยนอกจากสนาจามุเรมาปองเงี้ยเลยด้วยแต่ยังอดีตมาไม่ยังใส่เนียดูเลี้ยงต้องอย่างนั่นเสือกูเลย จานาเสียสิ่งนี้เลยไม่ได้ไปเต็มบีอามูกันนี่ลบไปไม่สบีสิ่งของสิ่งตัวเยี่ยมูดูดีอาโบโจจีเอาเลี้ยงด้วยกันไม่ทบยังไงบ้างเลยที่นี่เป็นรถลาดูดีเลยมาเอเนดีโบก็มีดีเว้ยโบโฮเป็นใจตาวันสิ่งตัวเล็กเจ้ามองว่าเอาเสียงเป็นรถเดสุบีตุสันนี่ก็อธิบายว่าเลยแต่ในดาวดิฉันเลยเป็นรถลาดจ้าเลยเทมาไม่มีโอเคใส่ทีวีดินเดียวก็วางจอการอ่ะป้อมมาเลียดเต้ป้อมมาเฮ็ดเตียข้างวันคดีเนี่ยลบไปเลยถ้าเจ้าสบีวิวเอโก้คุณลูก
တို့တော့ပြန်လုပ်ပြလိုက်တယ်အဲလုပ်ပြတဲ့ခါမှာသူကတော့အမှဘာကြီးထားလဲဆိုတော့ကျွန်တော်တို့ပြင်မှုကိုပေါ့လေနောက်တစ်ကြိမ်ပြန်လဲပြီးတော့ဟိုဇူးလုံးမယ်ဆိုရင်တန်ခဲ့တဲ့ကျွေးကြံတွေပေါ့ပြင်မှုကျွေးကြံတွေပေါ့နောက်တစ်ကြိမ်မှာပြန်လဲပေါင်းချက်မယ်ဆိုပြီးတော့အဲ့လိုပြောရဲပေါ့အဲ့လိုနဲ့ပုံစစ်လာတာပေါ့ကျွန်တော်တို့ဒီဘိတ်ချင်းအောင်မှာဆိုရင်အားလုံးပေါ့ဒီလူစစ်တာကတော့84ရောက်ပေါ့84ရလွတ်လာကြဟုတ်တယ်ကငါးငါးပုံမှန်နဲ့ဆွဲခံထားတဲ့လူတွေပေါ့အားလုံးပေါ့ငါးငါးအဓိကတော့ငါးငါးပုံမှန်တွေနဲ့ဆွဲခံထားတဲ့လူများတယ်ကငါးငါးပေါင်ရင်ဒီစာပုံမှန်တွေတက်ထားတဲ့စီကတော့ဒီထဲမှာတော့တန်တန်ကြေတော့ပဲ
တတိယနောက်ကိုအောင်ကျော်အပါဝင်ဖမ်းဆီးခံရသူတွေဟာစစ်ကြောရေးကာလမှာအပြင်းထန်နှိပ်စက်ညှဉ်းပန်းမှုတွေခံခဲ့ရတယ်လို့လည်းဆိုပါတယ်အလားတူတတင်းယူရင်ဖမ်းဆီးခံရတဲ့ DBB တတင်းတော်ကိုမင်းညိုကတော့ပြည်အချင်းထောင်ကနေလွတ်မြောက်လာတာပါပြည်အချင်းထောင်မှာနိုင်ငံရဲ့အကျဉ်းသားတွေအများအပြားရှိနေပေမဲ့သူအပါဝင်ဒီကနေ့ပြန်လွတ်လာသူ10ဦးသာရှိတယ်ဆိုပြီးပြောပါတယ်
ဒီတော့မှလူ190ကျော်ရှိနေတာပါနော်။အဲ့ဒီမှာမှကျွန်တော်တို့ဒီနေ့လွတ်တာဆိုရင်စံတန်းလေးရောမင်းလေးရောရှေ့ရောက်ပြီးတော့ကျွန်တော်တို့ကသူတို့ဟိုကိုလွတ်တာထက်ပါရဲ့ဒီအမလူမျိုးတွေအများကြီးကြိုင်ခဲ့တယ်။သူတို့မျက်နှာတွေကြည့်ပြီးတော့ဟိုကျွန်တော်တို့ဝမ်းမသာနိုင်ဘူးပေါ့ဗျာ။သူတို့ဒီကလေးအများစုကချိန်ခဲ့တာသူတို့မှမျှော်လင့်ချက်တွေနဲ့လေ
။ VOE သတင်းဌာနရဲ့စောင်းပါရှင်ဦးစီသူအောင်မြင့်နဲ့တခြားသတင်းတောက်တွေလည်းပြန်လွတ်လာမယ်လို့စာရေးဆရာစီသူအောင်မြင့်ရဲ့အမှုလိုက်ရှေ့နေကြီးဥက္ကမောင်မြင့်ကတော့အခုလိုပြောသွားပါတယ်။
ဟိုဒေါ်တင်းအောင်ပါမယ်မြကြီးမနောက်တာဆရာဖြူအောင်မြင့်ပါမယ်နောက်မမတူတာပါမယ်ဆောတော့တို့ကငန်းငန်းစာကြီးနဲ့ဆွဲထားတာဆိုတော့လीနောက်မဆက်တဲ့အောင်နဲ့ပူလင်းယူကြတော့ဆွဲထားတာပေါက်ကွဲငားနဲ့ဆွဲထားတို့ပါမယ်မပါမယ်သိနေသေးလားစာမဆက်တဲ့ခါ CBC Media Action မှာအဲသူကကြတော့ဗဟန်းကငန်းငန်းစာကြီးကဆွဲထားတာဆိုတော့ဗဟန်းမှုကတော့လို့ကျွန်တော်မင်္ဂလာတောင်ညွတ်မှာသူ့ကိုတမှုကျဆွဲထားတယ်အဒီမတရားတဲ့အုပ်တွေပုံမှန်ဟိုဘောချက်ကွန်တင်နေလေအဲ့ဒါကလွတ်မလာမလို့မဆရာတို့လည်းမကြည့်ကြသေးဘူးမနေ့ကစောင့်ကြည့်အောင်လည်းအမြင်များဖြစ်ပါတ
ယ်မြန်မာစစ်ကောင်စီကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကစပြီးနိုင်ငံတော်လုံးမှာသတင်းတောက်တွေအများအပြားဖမ်းဆီးခံရတာချိန်ချောက်ခံရတာတွေရှိခဲ့တာပါအခုချိန်မှာသတင်းသမားအားလုံးကတော့ပြန်လည်လွတ်မြောက်တာမျိုးတွေမရှိသေးပါဘူးသတင်းသမားတွေကိုဖမ်းဆီးတာဟာမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုကဘာကိုအသိမပေးကျင်တာကြောင့်ဖြစ်တယ်ဆိုပြီးလွတ်မြောက်လာတဲ့ DBB သတင်းတောက်ကိုအောင်ကျော်ကတော့ယူဆပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ဖြစ်စဉ်ပြောင်းလဲမှုကြီးထဲမှာပါဝင်သူတွေအားလုံးလွတ်ပေးဖို့လိုတယ်လို့လည်းကိုအောင်ကျော်ကပြောပါတယ်
အဲဒီပြည်ထမားတွေရှိပါတယ်ကျွန်တော်ဒီပြည်မာပြည်သူတွေဘာတွေဖြစ်နေလဲဆိုတဲ့ဟာဒီကိုဒါအားလုံးကမှန်တိုင်းပြီပါပေါ့အဲ့တော့ဒီသတင်းသမားတွေကိုဖန်ကြည့်ရဲ့ဆိုတာကတော့ဒါကျွန်တော်တို့ဒီအားလုံးဒါတစ်ကဘာလုံးမှာတစ်ကဘာလုံးကအောက်ကြီးနေသူတွေပေါ့လေဒီမှာပြည်မာဘာတွေဖြစ်နေလဲဆိုတာကိုမသိအောင်လို့ဒါအဲ့လိုမျိုးဖန်ကြည့်ရဲ့လို့ပဲကျွန်တော်တို့မြင်တယ်ပြန်တစ်ချိန်မှလည်းကျွန်တော်တို့ဒီသူတို့ပြန်လှုပ်ပြတဲ့ဆိုပေမဲ့အများစုကတော့အချိန်ထဲမှာတော့ဒီနိုင်ငံရေးဒီဖြစ်စင်မှာပေါ့လေကြောင်းနေမှုဖြစ်စင်မှာဖန်ကြည့်ခံရသူတွေအများစုတက်ကြံပြီးသေးတယ်အဲသူတို့လည်းဆက်လက်ပြီးတော့လွတ်မြောက်ဖို့လည်းလိုရပေါ့
အခုလွတ်မြောက်မဲ့အထဲမှာမြစည်းမသတင်းဌာနကိုတွဲဖက်တည်ထောင်ခဲ့တဲ့ဒေါ်သင်းသိန်းအောင်နဲ့ရုံးဝန်တန်းကိုဂျိမ်းစ်ပူထောင်းတို့နှစ်ဦးပါဝင်မယ်ဆိုပြီးမိသားစုဝင်များကအတည်ပြုကြောင်းမြစည်းမသတင်းဌာနကတော့ကြေညာပါတယ်နိုင်ငံရေးအကျဉ်းသားကုညီဆောက်ရှောက်ရေးအဖွဲ့ AABB ကတော့ဖန်စီနှိပ်စက်ညှဉ်းပန်းခံရလို့တေဆုံးသူ132ဦးရှိခဲ့ကြောင်းနဲ့ထိမ့်သိမ့်ခံနိုင်ရသူ9000ကျော်ရှိတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်သမရဦးဝင်းမြင့်နဲ့နိုင်ငံရေးအကျဉ်းသားအလုံးချွင်းချက်မရှိလွတ်ပေးဖို့လိုအပ်တယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်